မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံတို့ရဲ့နေဆက်ကုန်သွယ်မှုအခြေအနေကိုလေ့လာကြည့်မယ်ဆိုရင်တရားဝင်ဝင်ထွက်တဲ့ကုန်ထက်တရားမဝင်ဝင်ထွက်တာတွေကတော်တော်လေးများနေတယ်လို့နေဆက်ကုန်သည်တွေကပြောပါတယ်။အဲ့ဒီတရားမဝင်ကုန်သွယ်မှုတွေကပဲမြန်မာနိုင်ငံကသဘာဝတရားဇာတာအများစုဟာပြည်တွင်းကနေအိန္ဒိယနိုင်ငံတွေကိုထွက်နေကြတာဖြစ်ပါတယ်။တရားမဝင်ဝင်ထွက်တာဆိုတော့ဘာစီးမြင်စည်းကမ်းမှလိုက်နာစရာမလိုတော့တာဖြစ်ပါတယ်။တရုတ်ပြည်ဘက်ကတရားမဝင်စစ်တင်ပို့နေတဲ့မြန်မာစစ်ကုံတဲ့တူပြောတာကတော့စစ်တွေကြောက်စင်းတွေကိုတရားမဝင်ပြည်ပထွက်တဲ့လမ်းကြောင်းတွေထဲမှာ KIO ထိန်းချုပ်နယ်မြေထဲမှာအများအပြားရှိတယ်လို့ဆိုပါတယ်
။ KIO တက်ခန့်နေရှိတယ်။လုံချုံတော့ဗောစစ်ဖြစ်တာဗျာရုပ်ကုံတွေတွေအတွက်ကုံတွေတွေအတွက်ကိုရောင်းတဲ့လူတွေအတွက်ကိုအကုန်လုံးအဆင်ပြေတယ်ဗျာ။တရုတ်ကုံတွေတွေကိုကြတော့ဒီဘက်ထက်အထိဝင်လာတယ်ဆိုလို့ရှိရင်တော့ဒါပြေးရတာဗောဗမာဌာနဆိုင်ရာဘာဘာညာဗောနော်ဒီ KIA နေဇာမာလေ KIA ရဲ့သူတို့အကုန်တာဝန်ယူပြရတယ်တာဝန်ယူပြရတဲ့အတွက် KIA ကိုလည်းပြရတာပေါ့နော်ပြရတဲ့အမောင်းတွေကတော့ဒီတစ်စည်းကွက်ကောင်းခြင်းမကောင်းခြင်းပုံမှာပြရတာများတာပေါ့အရင်တော့ကျွန်တော်တို့ဒီတမလန်းတို့ဘာလို့အရင်ကောင်းတဲ့အချိန်တုန်းကဆိုလို့ရှိရင်ကျွန်တော်တို့ဆယ်ငွေပေါ့နော်ဆယ်ငွေတော့ပြရတယ်အဲ့လိုယူပြရတာ
အလားတူပဲနေဇာဂိတ်တွေကဌာနဆိုင်ရာတွေကိုအပေးယူလို့လက်ထိုးပြီးအဝင်အထွက်လုပ်တာမျိုးတွေရှိတယ်လို့မြန်မာစစ်တပ်ရဲ့လုံခြုံရေးတာဝန်ယူမှုနဲ့သွားလာတာအများအပြားရှိတယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရားမဝင်ကုန်သွယ်မှုတားဆီးထိန်းချုပ်ရေးဘူကော်မတီကိုမင်းမြတ်တဲ့အခါမှာတင်များဖမ်းဆီးတာနဲ့ပတ်သက်ပြီးစားသုံးသူကာကွယ်ရေးဦးစီးဌာနညွှန်ကြားမှုချုပ်ဦးညွန့်အောင်ပြောတာကတော
့တမလန်းကသူကဈေးကောင်းတယ်ခင်ဗျာတရုတ်ပြည်ဘက်မှာကျွန်တော်380လောက်380နဲ့300ကျားလောက်ပေါ့တယ်တတန
်း
အဲ့တော့သူကအဲ့ဒါကိုအဓိကတော့တမလန်းနဲ့ပထောက်ပေါ့နော်တမလန်းနဲ့ပထောက်ကိုအဓိကထားပြီးသူလောက်တာပေါ့ဒီတရားမဝင်ကုန်သွယ်မှုတာစီထိန်းချုပ်ရေးဘူကော်မတီရဲ့အောက်မှာကျွန်တော်တို့အဲမိုဘိုင်းတင်းနေရှိတယ်ခင်ဗျအဲမိုဘိုင်းတင်းကနေပြီးတော့မှခုနကကျွန်တော်တို့ဒီပြည်ပနေတင်သွင်းလာတဲ့ကျွန်တော်တို့ဒီပစ္စည်းတွေရယ်ပြည်တွင်းကနေပြည်ပကိုပြန်ထွက်မဲ့ပစ္စည်းတွေကိုကျွန်တော်တို့ move လုပ်ပြီးတော့ကျွန်တော်တို့စီစစ်တာမိပြီဆိုလို့ရှိရင်ကျွန်တော်တို့ကဒါကိုဟိုဖမ်းပြီးတော့မှကျွန်တော်တော်တော်စီကိုကာရောလူရောကျွန်တော်တို့ဆွဲလိုက်တယ်ခင်ဗျသူကဥပဒေရသူဆက်ရေ
းဒါပေမဲ့ပြီးခဲ့တဲ့လကတရုတ်ပြည်ဘက်ကိုတရားမဝင်တင်သွင်းခဲ့တဲ့စစ်တွေကိုဖမ်းခဲ့တာမှာတော့မြမတက်မတော်ကဖြစ်တယ်လို့ဆိုပါတယ်ဒီဖန်းစည်းမှုမှာသစ်အလုံးပေါင်း1000လောက်ဖန်းစည်းရမိခဲ့တယ်လို့တရုတ်လူမျိုးတရားကျော်ကိုလည်းဖန်းစည်းထားပါတယ်အခုလိုတရုတ်အမျိုးသားတွေအဖမ်းခံရတာနဲ့ပတ်သက်ပြီးတရုတ်မီဒီယာနဲ့တရုတ်နိုင်ငံကလေလာဆန်းစစ်သူတွေကတော့အဖမ်းခံသူတွေမှာအပြစ်မရှိဘူးလို့အခိုင်အမာယူဆကြတယ်လို့ဇန်နဝါရီလ30ရက်နေ့ထုတ် ARD Magazine ပါဆောင်းပါးတစ်ခုမှာဖော်ပြထားပါတယ်အဖမ်းခံသူတရုတ်မျိုးသားတွေဟာမြန်မာနိုင်ငံတွင်ကိုပေးဆောင်စရာရှိတာတွေကိုပေးပြီးမှဝင်ရောက်သွားတာကြောင့်လို့ဆိုပါတယ်တရုတ်နိုင်ငံသားတွေဘလို့ပုံနဲ့ပြည်တွင်းကိုဝင်ရောက်တယ်ဆိုတာမသိရပေမဲ့မြန်မာနိုင်ငံတဲကတစ်တွေကိုအလုံးလိုက်အပင်လိုက်အမြင့်နဲ့ဂိုင်းပြားဂိုင်းနာပါမကြံခုတ်ယူတည်ဆောင်သွားတာကတော့အထင်ရှားဖြစ်ပါတယ်အခုတော့ကချင်ပြည်နယ်ကိုပါကြော်ပြီးစကိုင်းတိုင်းတဲအထိထိုးဖောက်ဝင်ရောက်နေပြီလို့တစ်ကုံတွေကပြောပါတယ်စည်ရင်စရာတွေအရ1980ခုနှစ်များအချိန်ကမြန်မာနိုင်ငံမှာတစ်တော်ဖုံးလွှမ်းမှုဧရိယာ60ရာခိုင်နှုန်းရှိတယ်လို့အစိုးရကထုတ်ပြန်ခဲ့ပေမဲ့2010ခုနှစ်မှာတော့40ရာခိုင်နှုန်းနဲ့2012-13မှာတော့20ရာခိုင်နှုန်းလို့မရေမရာခံမှန်းရတဲ့အခြေအနေကိုရောက်ခဲ့ပါတယ်တရုတ်နိုင်ငံကတစ်ထုတ်လုံးမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံတစ်တော်အသင်းကပြောဆိုတာကတော့ကမ္ဘာမှာတရားမဝင်တစ်ထုတ်လုံးမှုတွေမှာတရုတ်နိုင်ငံဟာအကြီးမားဆုံးဖြစ်ပြီးနှစ်စဉ်အမေရိကန်ဒေါ်လာ9ဘီလီယံဘူးလောက်သွင်းယူနေတာဖြစ်တယ်လို့တစ်တော်ထိန်သိမ်းရေးအလို့ယုံဆွေးနွေးပွဲတစ်ခုမှာပညာရှင်တဦးကပြောဆိုသွားပါတယ်အဲ့ဒီတစ်တွေရဲ့90ရာခိုင်နှုန်းဟာမြန်မာနိုင်ငံကတစ်တွေဖြစ်တယ်လို့ပြောပါတယ်အခုလိုမြန်မာနိုင်ငံကတစ်တွေမတရားခုတ်ယူနေပေမဲ့တရုတ်နိုင်ငံတွင်မှာတော့အစိုးရကတစ်ခုတ်ခွင့်ကိုပိတ်ပင်ထားပါတယ်မြန်မာတစ်ကုံတဲ့တူပြောပြတာက
သူ့နိုင်ငံမှာဆိုလို့ရှိရင်ဟိုခုတ်တာမှုဖဲနဲ့ကားတစီးဖြတ်မောင်းလိုက်လို့အပေါ်ကခိုင်းနေမလို့လို့ကျိုးသွားတဲ့လက်မောင်းလောက်ရှိတဲ့တစ်ခိုင်းတစ်ခိုင်းတောင်မှရင်ွေရတထောင်လောက်တန်ရိုက်တယ်။နောက်ပြီးတော့ဟိုကိုအိမ်ဆောင်နေလို့မလွတ်လို့ဟာလက်ညိုးလောက်ပဲဖြစ်လက်တန်းလောက်ပဲဖြစ်ပေါ့ဗျာဒီတစ်ခိုင်းလေးတွေခုတ်မယ်ဆိုလို့ရှင်ကိုပိုင်ခုတ်ခွင့်မရှိဘူး။စီပင်သားရောသူကအကြောင်းကြားရတယ်။စီပင်သားကလည်းချက်ချင်းလိုက်ပြီးဆောင်ရွက်ပြီးတယ်။ဒါသူ့နိုင်ငံမှာပေါ့နော
်။အလားတူပဲထိုင်းနိုင်ငံမှာလည်းတစ်ခုတ်ခွင့်ကိုပိတ်ထားပါဗျ။ဒါပေမဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာကျွန်းပင်မြစ်စုံကြီးတွေခြံဝင်းကြီးတစ်ခုထဲမှာစုလိုက်အပုံလိုက်ထားပြီးရောင်းချနေတာတွေ့ရဘူးပါဗျ။ဒီကျွန်းပင်တွေဟာထိုင်းနိုင်ငံတွင်ကအပင်တွေမဟုတ်တာကတော့အသေးချပါဒါအပြင်တရုတ်ကုန်တွေတွေထိုင်းကုန်တွေတွေနဲ့အယောင်းဝင်လုတ်ချိန်မှာဈေးနှိမ်ခံရတာတွေအလိန်ခံရတာတွေလည်းဒုနယ်တွေဖြစ်ကြပါတယ်တရုတ်နယ်စပ်မှာဒ ီအဖြစ်ပြက်တွေပိုပြီးများပြပါတယ်တရုတ်ကုန်တွေဟာပေးထားတဲ့ဆရာနောင်အဆုံးခံပြီးဈေးနှိမ်ဝယ်တတ်တယ်လို့ပြောပြပါတယ
်ဆရာရိုက်ပြီးတော့တစ်ဆက်တော့တရုတ်ကအဆုံးခံတယ်ပြောငါဆရာယွမ်9000ရိုက်မယ်အာဟိုဟိုကတသိန်း9000နဲ့တဲ့တယ်ဗျယွမ်9000ရိုက်ခဲ့တယ်โอเคဟိုကောင်ကအစီလိုက်ကေဒီကားတွေဟလာဟိုဖြတ်တန်းကားတွေအကုန်မောင်းပြီးဒီထက်ဝင်လာတယ်ဒီထက်ရောက်တဲ့ခါကျတော့အဲသူကားနဲ့အတူတူကားတွေစီး20 30လောက်ရောက်လာတယ်တရုတ်ကအဲ9000အဆုံးခံလိုက်တယ်ကြံနေခုကောင်ဒီစီရနေမှာအောက်ကျင်းနဲ့နှိုက်ဝယ်တယ်သူတက်ကောင်နဲ့ပစ္စည်း
မြန်မာသစ်ကုံတဲ့တူပြောပြနေတာပါအလားတူကြောက်စိမ့်နဲ့သီးနှံဆုံးတင်သွင်းလာသူတွေလည်းမကြာခဏဈေးနိုင်ခံရတတ်ပါတယ်ဒါကြောင့်ကားတစ်စီးလုံးပါသီးနှံတွေကိုလမ်းမှာရပ်ပြီးအလကားဝင်နေတဲ့ဓာတ်ပုံတွေလည်းလူမှုရေးစာမျက်နှာတွေမှာမကြာခဏတွေ့ရပါတယ်ဒါအပြင်မြန်မာနိုင်ငံတည်းကနေတရုတ်ဝင်အခွန်ဆောင်ပြီးတင်တဲ့ဆန်ဟာတရုတ်ပြည်ထဲမှာကန့်သက်ကုန်ဖြစ်နေတာကြောင့်အဖမ်းခံရတာတွေလည်းရှိပါတယ်တရုတ်မြန်မာနယ်စပ်အသင်းဥက္ကဋ္ဌဦးထေဦးပြောပြတာက
ဆန်ကြတော့သူ့နိုင်ငံကလည်းပြီးတော့ဟိုကန့်သက်ကုန်ပြီးရှိလို့ဖြစ်နေတာလေကန့်သက်ကုန်ပြီးကြောင်းလို့ဆန်လို့ပါလေအဲသူတို့တောင်မှအချူချူပါကိုတိခဲ့မှာဆိုတဲ့တော့ကိုဒီရလေပြီးတော့တရားဝင်ပြည်သူရင်မရှိဘူးဘိုးဘကြရင်တရားမဝင်ဖြစ်သွားတာပါနော်တို့တို့တို့ဗမာပြည်ကတော့အခွန်တော့ဒူပါစင်နဲ့အခွန်ပေးမယ်ပြီးတော့ export လုပ်မယ်ဒါဆိုတို့ဘကတော့ website ကတော့ clear ပေါ့ဘိုးဘကနေသားမင်းတွေကသူကတရားဝင်ပြည်သူရင်မရှိဘူ
းဒီကိစ္စတွေအတွက်နှစ်နိုင်ငံချိန်နှိုင်းမှုတွေတော့လုပ်နေပြီလို့ဆိုပါတယ်။သောရရှင်များခင်ဗျာတကယ်တော့မြန်မာနိုင်ငံကနေအမိုက်ကစပြီးအဖိုးတန်ယန္တရာတွေအထိဝယ်ယူနေတဲ့တရုတ်ပြည်ဈေးကွက်ကြီးဟာမြန်မာနိုင်ငံအတွက်အဖိုးတန်လာပါတယ်။ဒီဈေးကွက်ကြီးကိုရထားပေမဲ့ဈေးကွက်ကိုချုပ်ကင်ထားတာကတော့တရုတ်ဘက်ကသာဖြစ်နေပါတယ်။ဒီအခြေအနေမှာမြန်မာနိုင်ငံအတွက်တယံဇာတာကျင်းစာအပါအဝင်တခြားသောစိုးကျိုးတွေခံစားရမှာကတော့မလွဲဧကန်ပါဒီအခြေအနေတွေပပျောက်အောင်နေဆက်မှာငင်းညာနေဖို့လူအဆုံလို့ပြောရမှာဖြစ်တယ်လို့အဂတိကင်းတဲ့ဝန်ထမ်းတွေလည်းလိုအပ်ပါတယ်ပြီးတော့တာဝန်ရှိသူတွေအနေနဲ့မြန်မာကုန်သည်တွေအတွက်ရောတရုတ်ကုန်သည်တွေအတွက်ပါတိကျတဲ့ကုန်သွယ်မှုဆိုင်ရာစည်းမျဉ်းစည်းကမ်းတွေနဲ့အညီတရားဝင်မှုတွေဖြစ်အောင်လှုံ့ဆော်ပေးဖို့လည်းမဖြစ်မနေလိုအပ်နေတာလည်းဖြစ်ပါတယ်